of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ28ရက်တောက်ချာနေညပိုင်းဗီဒီယိုမြန်မာပိုင်းရဲ့ညအစီအစဉ်လေးကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်အတန်လွှင့်ပေးနေပါပြီခင်ဗျာကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားတဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်ပါကစ္စတန်လွှတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းဦးဆောင်တဲ့ပါတီအနိုင်ရသွားတဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေသူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံဘကိုးတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်ဒေသတွေမှာရေကြီးနေတဲ့အခြေအနေနဲ့ပတ်သက်ပြီး
ဆိုတော့တုံးနေရပါတော့ကျွန်တော်ဒီနေ့ရောက်တာအဲ့ဒါပဲဘကိုးရဲ့မားတော့ရဲ့ရွှေကျင်ရဲ့ဓမ္မများရဲ့ညောင်မွန်မဲမှာခုနပြောတဲ့ပြီးရင်
ဒီမှာဘုံဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်ဖားကန်ဒေသမှာမြေပြိုကျမှုအတွင်းရုပ်လောင်းတွေဒီကနေ့ထပ်မံတွေ့ရှိခဲ့တဲ့အကြောင်းတခါရှမ်းပြည်နယ်အင်းလေးဒေသမှာထင်းအစားတို့လောင်စာတွေကိုဒေသကနေအသုံးပြုလာနေတဲ့အကြောင်းပါဝင်အမေရိကန်ပြည်ထောင်စုညောင်မြေကမွေးစေ3ဆဲသူတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြေညာပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။နောက်ထပ်ထိပ်သီးတွဲဆုံမှုတွေအတွက်နှစ်ဖက်စလုံးအသိရှိနေတဲ့အကြောင်းလည်းပြောဆိုခဲ့ပေမဲ့တွဲဆုံမှုတင့်တော်တဲ့အခြေအနေကောင်းတစ်ရပ်ဖြစ်ဖို့လိုအပ်ကြောင်းလည်းရုရှားသမ္မတကပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်သက်ဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာရုရှားသမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုမှုတွေကြောင့်အမေရိကန်မှာအပြင်းထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပါတယ်။တယ်လီဖုန်းကတဆင့်ဆွေးနွေးပြောဆိုမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကဘာတဝမ်ကပရိပခတ်တွေဖြစ်ရှင်းကိစ္စရပ်တွေမှာနှစ်ဖက်ကိုယ်တိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်တဲ့အကြောင်းလဲရုရှားနိုင်ငံနဲ့အပါအဝင်ဖြစ်တဲ့ငါးနိုင်ငံစီဝါရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BRICS ထိပ်သီးစီဝါရေးကျင်းပရာတောင်အာဖရိကနိုင်ငံမှာသမ္မတပူတင်ကပြောဆိုလိုက်တာပါဒီနေ့မကုန်ခင်ဝါရှင်တန်မှာထိပ်သီးတွေ့ဆုံမှုအမေရိကန်သမ္မတကရုရှားသမ္မတရဲ့ဖိတ်ကြားချက်ကိုလက်ခံရရှိထားပြီးဒီမီတန်ကင်မှာလည်းခေါင်းဆောင်နှစ်ဦးတခြားတွဲဆုံနိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အကြောင်းလဲဒီသတင်းပတ်အစောပိုင်းမှာကလေးကရုရှားဆိုရကပြောဆိုထားပါတယ်။အာဂျင်တီးနားနိုင်ငံမှာရှေ့လာမဲ့နိုဝင်ဘာလကုန်စတင်မဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အစည်းအဝေးပွဲပါဝင်တခြားနိုင်ငံတကာအခမ်းအနားတွေမှာလည်းအမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ယောက်တွဲဆုံနိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့ရုရှားဆိုရပြောခဲ့ရသူကအင်္ဂါနေ့မှာသတင်းနောက်တွေကိုပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲကာလ2016ဇွန်လထဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်အထည်နာစင်မဲ့တဲ့တင်အချက်လက်တွေပေးမဲ့ရုရှားတို့နဲ့အဲ့ဒီအချိန်ကရီပပ်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့သားဖြစ်သူအပါအဝင်စီယုံရဲ့အဖွဲ့ဝင်နဲ့နယူးယောက်မြို့ကထရမ့်တာဝါမှာတွေ့ဆုံမှုကိုသူ့အနေနဲ့မသိခဲ့ကြအောင်သမ္မတထရမ့်မှာဒီကနေ့ပဲညင်ဆာလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ထရမ့်မှာကြိုသိထားခဲ့ကြအောင်သမ္မတထရမ့်အတွက်အချိန်အတော်ကြာအကျိုးဆောင်ပေးခဲ့ပူတဲ့ရှင်နေမိုက်ကယ်ကူဝင်းရဲ့ပြောဆိုချက်ကို CNN သတင်းဌာနကဖော်ပြခဲ့ပြီးနောက်မှာပဲသားဖြစ်သူထရမ့်ဂျူနီယာနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့သူ့အနေနဲ့မသိခဲ့ကြအောင် Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါရုရှားရှင်နေနဲ့တွေ့ဆုံရမှာတော့ရှင်နေကူဝင်းမပါဝင်ခဲ့သလိုထရမ့်ကတွေ့ဆုံမှုကိုကြိုသိထားတယ်လို့ဆိုရဲပြောဆိုချက်နဲ့ပတ်သက်လို့အထောက်အထားစုံတရားလည်းမပြနိုင်ခဲ့ပါဘူးသမ္မတထရမ့်ကတော့ကိုလိုယုံနိုင်ဖို့ဇလန်တွေလှုပ်ကြံဖန်နေဖို့ကြိုးစားနေပုံရကြောင် Twitter မှာရေးခဲ့တာပါသမ္မတထရမ့်ရဲ့ကိုပိုင်ရှင်နေဟောင်းကိုဟန်ကိုတော့တရားရေးဌာနကလာနေကြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်ဧပြီလထဲမှာတော့ရှင်နေကိုဝန်ရဲ့ယုံခံတဲ့နေအိမ်တွေကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝင်ရောက်စီးနှင်ရှာဖွေရမှာအတံမတန်းတွေနဲ့တက်တီကန်အထောက်အထားတွေကိုသိမ်းဆည်းပြီးပြီးခဲ့တဲ့တဲ့ရင်မှာထဲမှာပဲပြည်ထောင်စုအစိုးရရှင်နေရိဒန်လွှဲပြောင်းပြတ်ထားပါတယ်
မြောက်ကိုရီးယားကလည်းအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျွမ်းကျန်ရုပ်လောင်းတွေပေါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းချဆုံးသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောကမနေနောက်မှမှပဲကြေညာချက်ထုတ်ပြန်တည်ပြလိုက်ပါတယ်အမေရိကန်ချဆုံးစစ်သည်တွေရဲ့ရုပ်လောင်းတွေတည်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆမ်းမြို့ကနေထွက်ခွာလာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့တော်နေကအိုဆန်လီတက်စကန်ကိုထွက်ခွာလာခဲ့ကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းဩဂုတ်လ10ရက်နေ့မှာပဲတောင်ကိုရီးယားလီတက်စကန်မှာကျင်းပသွားမှာဖြစ်ကြောင်းကြေညာချက်ကဖော်ပြပါတယ်ဒီလိုလောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်မှမှပဲတောင်ကိုရီးယားကိုရောက်ရှိလာခဲ့တာပါ ဒီချိန်နဲ့မှာပဲအမေရိကန်ရရှိရေးထံကထရက်ကားနဲ့စီးစာတစ်သားတစ်တာတွေကိုလည်းမြောက်ကိုရီးယားကမကြသေးငါပဲလက်ခံရယူခဲ့ကြောင်းတောင်ကိုရီးယားတန်တမန်တိုင်ဝမ်ကိုကူကပ်ပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းဌာနကဖော်ပြပါတယ်ဒီနေ့တောက်ချနေ့ဟာ1950ကနေ53ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်ဆက်တင်ထူထောင်ခဲ့ကြတဲ့65နှစ်ပြည့်လည်းဖြစ်ပါတယ်အမေရိကန်ကြာဆုံးစစ်တီရဲ့ရုပ်လောင်းတွေလွှဲပြောင်းပေးရေးအစီအစဉ်ကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စင်ကာပူနိုင်ငံကထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတာလည်းဖြစ်ပါတယ်
American စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီဘာနာနှစ်ရဲ့ဒုတိယ3လပတ်မှာတိုးတက်ခဲ့တဲ့အတွက်73နှစ်အတွင်းဖြန့်မြအမြင့်ဆုံးဖြစ်ခဲ့တာကြောင့်လမ်းကြောင်းမှန်မှရောက်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ American ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရစီးပွားရေးဖွံ့ဖြိုးမှုဟာဒီနှစ်ဘာနာနှစ်ရဲ့ဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းထိတိုးတက်လာခဲ့တဲ့အတွက်၄နှစ်နေပါအတွင်းအများဆုံးဖြစ်ခဲ့တာပါ။သမ္မတထရမ့်ကတော့ကုန်သွယ်ဆိုင်ရာသဘောတူညီချက်တွေတစ်ခုပြီးတစ်ခုရရှိခဲ့တာနဲ့အမျှတိုးတက်မှုတွေရလာနေပြီဖြစ်ကြောင်းလည်းအင်ဘီရိုရှေးမှသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီနှစ်မှာ300ခန့်နှုန်းကျော်ရှိနေပြီးဖွံ့ဖြိုးမှု100ခန့်နှုန်းအတိုင်းသာခန့်မှန်းခြေဒေါ်လာ3ထရီလီယံနဲ့အလုတ်အကိုင်း10တန်းနဲ့ညီမြကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်အပေါ်တစ်ပတ်သက်ကုန်သွယ်မှုတွေကြောင့်နှစ်နာမှုတွေရှင်းနာစရာတွေကြုံခဲ့ရပေမဲ့ခုခါမှာကုန်သွယ်ရေးလုံငယ်ပြမှုပမာဏဟာဘီလျံ90ကျော်ကျဆင်းသွားပြီဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနှစ်ဒုတိယ3လပတ်မှာအမေရိကန်ပြည်ထောင်စုရဲ့ပြန်မြကုန်ထုတ်လုပ်မှုပမာဏတိုးတက်နှုန်းဟာ2014တတိယ3လပတ်တုန်းက 4.9 ရာခိုင်နှုန်းရှိခဲ့ပြီးတဲ့နောက်အမြင့်ဆုံးဖြစ်ခဲ့သလိုစီးပွားရေးကျွမ်းကျင်သူတွေခန့်မှန်းတဲ့အတိုင်းလည်းဖြစ်ခဲ့တာပါ။စီးပွားရေးဆန်စစ်လေ့လာသူတွေကတော့ဒီနှစ်ဆန်းမှာစတင်အသက်ဝင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်လျှော့ချပေးတဲ့အစီအစဉ်ကြောင့်ဝယ်ယူဆသုံးမှုတွေနဲ့ယင်းနှင်းမြွနာမှုတွေတိုးလာရကစီးပွားရေးအကောင့်လိုက်နေတယ်လို့ခန့်မှန်းထားကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24 kHz 1239ကလိုင်းဒိုမီတာ 25 kHz 1196ကလိုင်းဒိုမီတာ 32 kHz 932ကလိုင်းဒိုမီတာ 58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တင်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ရှင်းညာနေပါတယ်။ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမဟောင်းအင်မရန်ခန်ဦးဆောင်တဲ့ပါတီကအနံ့ရကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်မှာအများစုဖြစ်အနိုင်မရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တရစ်အီအင်ဆက်ပါတီအနံ့ရကြောင်းပါတီခေါင်းဆောင်ခန်ကမနေ့ကကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲကော်မရှင်ရဲ့ကြေညာချက်ဖတ်ပေါ်လာတာဖြစ်ပါတယ်။အနံ့ရပါတီခေါင်းဆောင်ဖြစ်ရုံးမြင့်တန်ကြားကမင်းကွန်းပြောခဲ့ရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစင်ရဲမွတ်တင်မှုနဲ့အချင်းပြတ်ချစားမှုတွေကိုတိုက်ပြတ်သွားဖို့လည်းကတိပြုခဲ့တာပါ။ဗိုလ်ထုနေကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမဲရလက်တီရဲ့90ရာခိုင်နှုန်းလိုရည်ထွက်ပြီးချိန်မှာပဲအနံ့ရကြောင်းပါတီခေါင်းဆောင်ခန်ကကြေညာခဲ့တာဖြစ်ပါတယ်။သူပါတီကအဓိကပြင်ပြဖြစ်တဲ့အချင်းပြတ်ချစားမှုနဲ့ထောင်နှံပြပေးခံထားရသူဝန်ကြီးချုပ်ဟောင်းနော်ဝေရှာရီဦးဆောင်တဲ့ PMLN ပါတီထက်တိတိကျကျအသားရတာပါ။ဒါပေမဲ့လည်းဒီကပြန်ဖက်နိုင်ငံရေးပါတီအားလုံးဒီဘက်ကတော့ရွေးကောက်ပွဲမှာခန့်ရဲ့ပါတီအနိုင်ရအောင်မဲမတမာမှုတွေရှိခဲ့တဲ့အကြောင်းဆွဆွဲခဲ့ကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျက်တမှုရှိတဲ့အကြောင်းလဲကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းထန်ကာကွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်နှုံးပြေပွင့်လင်းမြင်သာပြီးမျက်တမှုရှိခဲ့တဲ့အကြောင်းလဲမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုသွားပါတယ်။ပေါ်ထူးနေကမဲယုံနေပိတ်ပြီးမဲရီစတင်ရေးထွက်ချိန်မှာအီလက်ထရောနစ်စနစ်ချွေယုံမှုကြောင့်ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်မှုနှောင့်နှေးမှုတွေရှိခဲ့ကြောင်းလဲကော်မရှင်ကအတည်ပြုပြောဆိုခဲ့တာပါ။အနိုင်ရပါတီခေါင်းဆောင်ခန်ကတော့ပါကစ္စတန်နိုင်ငံမှာအသက်ရှင်ဆုံးရွေးကောက်ပွဲတစ်ခုဖြစ်ပြောဆိုခဲ့သလိုမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကူညီသွားဖို့လဲဂရီပီပြောဆိုထားပါတယ်။
ကတ်လူမျိုးစုတို့ကြောထောင်နောက်ခံပေးထားတဲ့ Syria Democratic Council SDC နဲ့ American တို့ကြောထောင်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Syria အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ Syria နိုင်ငံမျိုးတို့ကိုရောက်ရှိနေတယ်လို့ညွှန်ပေါင်းတဲ့အရာရှိသူကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့နေ့က Damascus မြို့ကိုကိုယ်စားလှယ်အဖွဲ့တို့ရောက်ရှိလာတယ်လို့ SDC ရဲ့တွက်ဖက်ဥက္ကဋ္ဌ Red Dara ကပြောပါတယ်။ Syria နိုင်ငံမြောက်ပိုင်းကအခြေအနေတွေအတိအကျဖြစ်ရတဲ့အတွက်ကတ်တာဝန်ရှိသူတွေလုတ်ကင်နေတယ်လို့လည်းဆိုပါတယ်။ဒါဟာ Syria နိုင်ငံမြို့တို့ကို SDC ဖက်ကပထမ မဆုံးလာရောက်တာလည်းဖြစ်တယ်လို့ Syria သမ္မတ Bashar al-Assad နဲ့ဆက်သွယ်လမ်းကြောင်းဖွင့်ဖို့ Qatar ဘက်ကစိတ်ဝင်စားတဲ့သဘောလည်းဖြစ်ပါတယ်။ Qatar တို့က Syria နိုင်ငံတွင်သူတို့ရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးနိုင်ငံရေးအရာသဘောတူညီမှုရဖို့ကြိုပမ်းနေတာပါ။ဆွေးနွေးမယ့်အကြောင်းအရာကိုကိုယ်စားလှယ်အဖွဲ့ဘက်ကသတ်မှတ်ထားခြင်းမရှိသေးတယ်လို့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထက်သွင်းဆွေးနွေးသွားနိုင်တယ်လို့ Dara ကပြောပါတယ်။ Syria နိုင်ငံရဲ့အနေမြေ25ရာခိုင်နှုန်းနီးပါးကိုထိန်းချုပ်ထားတဲ့ Qatar တာဝန်ရှိသူတွေက9နှစ်ကြာ Syria စစ်ပွဲအတွင်းအာဆတ်အစိုးရနဲ့ထိတိုင်မတွေ့အောင်ရှောင်ရှားပြီးဘုံရန်သူတွေကိုတိုက်ခိုက်နေကြတာမှာ Syria အစိုးရတပ်ဖွဲ့ကတိုက်နေတဲ့သဘုံအုပ်စုတွေလည်းပါဝင်ပါတယ်။ Syria အစိုးရတပ်ဖွဲ့ကတော့ Russia နဲ့ Iran တို့ကကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်
။ Green နိုင်ငံမှာဆက်စုနှစ်တွေအတွင်းအစိုးရဆုံးဂျုံခဲ့ရတဲ့ Tommy ရောက်ဒါဇင်နဲ့ချီတဲ့တည်ဆုံသွားသူတွေဘသူဘဝဖြစ်ကြောင်းသိနိုင်မှု Syria ဆိုင်ရာကျွမ်းကျင်သူတွေတင်မှုတည်ခင်းစစ်ဆေးသူတွေဒီကနေ့ဆက်ကကကကနဲ့ဆက်လက်ကြိုးပမ်းနေပါတယ်။အလောင်းအများစုဟာမိကျွဲ့နဲ့ထီလောင်ကျွမ်းခံထားရတာကြောင့်ဘသူဘဝဖြစ်ကြောင်းစုံစမ်းဖော်ထုတ်ဖို့နောက်ထပ်ရတရော်ကြကြအချိန်ယူရနိုင်တယ်လို့လည်းအာနာဝင်ကပြောပါတယ်။လူ82ယောက်ထက်မနည်းတည်ဆုံးပြီးအရေးအတွက်အတိအကျမသိရပဲပျောက်ဆုံးနေတဲ့ဒီသတင်းပတ်ထည်လောင်ကျွမ်းခဲ့တဲ့တော်မီယာရှုံမီဖြစ်နိုင်တယ်လို့လည်းအာနာဝင်ကတန်တရားရှိနေကြတာပါ။တွေ့ရှိချက်တချို့နဲ့အထောက်အထားတွေကစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလည်းအာနာဝင်ကပြောဆိုထားပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဒင်းလာနေကစတင်လောင်ကျွမ်းတဲ့တော်မီယာခီးသွားရင်လည်းခန်းကြီးကိုအပန်းဖြစ်ယူသူသွားလာသူတွေနဲ့စီကားရာအေသင်မျိုးတော်အရှိမြောက်ဘက်ကံယူရန်တလျှောက်ထိကူးဆက်ပြန့်နှံ့သွားကြတာပါမိလောင်ရရက်ကိုရောက်ရှိသွားကြတဲ့အရေးပေါ်ကယ်ဆယ်ရေးသမားတွေနဲ့စေနာဝန်ထမ်းတွေကတော့ထိတ်လန့်တုန်လှုပ်စရာမြင်ကွင်းတွေကိုတွေ့မြင်ခဲ့ကြရပါတယ်မိလောင်ပြည်တနေရာမှာဆိုရင်လည်းတယောက်နဲ့တယောက်ပွတ်ဖက်ထားသူတွေအပါအဝင်လူ26ယောက်အတူတကွမိလောင်ထိဆုံးနေတာကိုလည်းတွေ့ခဲ့ကြရတာပါသက်ဆိုင်ရာမိသားစုတွေကတော့ရင်ခွဲရုံတွေမှာပျောက်ဆုံးသူတွေကိုသွားရောက်ရှာဖွေနေပါတယ်တင်မှုတည်ခင်းစစ်ဆေးသူစစ်ပညာရှင်တွေကတော့သွားမှတ်တမ်းနဲ့မျိုးဗီဇဒီအနေနဲ့မူနာမရှိပဲအလောင်းတွေကိုဘယ်သူဘဝသိနိုင်အောင်ဖော်ထုတ်ဖို့မလွယ်ဘူးလို့လည်းပြောဆိုထားကြပါဗျာ
။အမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီအကြီးအကျယ်လောင်ကျွာနေတာမှာမြေတူးဆက်မောင်းသမားတို့အသေးဆုံးသွားသလိုမိသက်သမား၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့မိသက်တာဝန်ရှိသူတွေကပြောပါတယ်။မိလောင်ရလမ်းကြောင်းတစ်လျှောက်ကအရာအလုံးမိကဝါမျိုးသွားတယ်လို့မိသက်တပ်ဖွဲ့ပြောခွင့်ရသူစကော့မက်ကလင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုရောမြောက်ပိုင်းမှာပါတော်မီတွေကူးဆက်လောင်ကျွာနေတဲ့အတွက်အိုးအိမ်ဆုံးွားထွက်ပြေးကြဖို့ဒေသခံတို့ကိုအာဏာပိုင်တို့ကအတင်းကျပ်တိုက်တွန်းထားပါတယ်။တချို့အိမ်တွေကမိဘေးကလွတ်သွားပေမဲ့လည်းဒါဇင်နဲ့ချီတဲ့အိမ်တွေမိထဲပါသွားခဲ့တာပါ။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းစ်ကမိလောင်နေတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြေညာထားပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်နေတဲ့မိဟာရှုံမိဖြစ်နိုင်တယ်ဆိုပြီးတန်းရရှိသူတို့ကိုလည်းအာဏာပိုင်တွေကဖမ်းဆီးထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ခြင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစားပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှာရေကြီးရေရှမ်းလာပြီးဖြစ်နေပြီးတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာအရင်နှစ်တွေကထက်ရေပိုတက်လာနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်နယ်ဘီလင်းဖအံမြဝတီလမ်းပိုင်းတို့မှာတော့လမ်းရေကျော်တာတွေဖြစ်နေတဲ့အတွက်လမ်းမဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထန့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဇူလိုင်20ရက်ကစတင်ပြီးဒီကနေ့ထိကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပြီးကရင်ပြည်နယ်မှာရေပေးသင့်ပြည်သူ16000ကျော်နေပြီလို့ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်ဒီနေ့မှာတော့ပဲခူး၊ရွှေကျင်နဲ့မတ်တောင်မြို့နယ်တွေမှာရေကြီးရေရှမ်းတာတွေဆက်လက်ဖြစ်ပေါ်နေပြီးမွန်ပြည်နယ်ဘီလင်းမြို့မှာတော့အရင်ရက်တွေကထက်ရေပိုတက်လာတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်။အခုလက်တလုံးကတော့အဲ့ဒီကိစ္စတွေပဲကျွန်တော်တို့သွားနေတာ။အခုပထမတော့အဲ့ဒီပြည်နယ်မွန်မှာပေါ့နော်ဒါဖြစ်တယ်ဖြစ်ပြီးတော့အခုမွန်မှာကျွန်ရင်ဘီလင်းမှာနည်းနည်းလေးပူဖြစ်လာတယ်။ဘီလင်းမှာနည်းနည်းပူဖြစ်တယ်။အခုမတောင်နဲ့ချွေကျင်းမှာဖြစ်တယ်မားတော့မှလည်းနည်းနည်းပူတက်လာတယ်နောက်ပြီးတော့ချွေကျင်းမှာလည်းနည်းနည်းလေးပူများလာတယ်အရင်ရက်ကလည်းဆိုင်အဲ့ဒါပဲနောက်ပြီးတော့ပကူးမှာတည်းကျွန်တော်တို့ရောက်ခဲ့ဆိုတော့၃နေရာပေါ့နော်ကျွန်တော်တို့ဒီနေ့ရောက်တာအဲ့ဒါပဲပကူးရဲ့မားတော့ရဲ့ချွေကျင်းရဲ့ညမှာများရဲ့နောက်မွန်မဲမှာခုနပြောတဲ့ဘီလင်းမှာအခုနည်းနည်းပူပြီးတော့များလာတယ်ဒီနေ့ပြည်ပြည်နဲ့ပတ်တဲ့အဲ့ဒီဟာပဲအဲ့ဒီတော့ကိုကျွန်တော်တို့ကနေပြီးတော့တကယ်ရန်စိုးရနေတယ်ဆိုတာအခုနည်းနည်းပို့ပြီးတော့ဒီကြီးရည်ကပြန့်ပြန့်နှံ့နှံ့ဖြစ်လာတယ်ပေါ့နော်ဒီကြီးရည်ကပြန့်မကြသေးတာပဲပြန့်မကြပဲနဲ့နည်းနည်းပို့များလာတယ်အဲ့ဒီဘောပဲ
မော်ရမန်မြို့မှာကလန်းနေရေကျော်နေတဲ့အတွက်ဆက်သွေးပြတ်တောက်နေပြီးရင်ကျော်ပိတ်ဆို့တာတွေဖြစ်ပေါ်နေပါတယ် လက်မှတ်ဆက်သွယ်ရေးပြတ်တောက်တဲ့နေရာတွေကိုလည်းအစိုးရနဲ့လူမှုကွန်ရီအဖွဲ့တွေကပူးပေါင်းပြီးကူညီနေပါတယ်။လက်မှတ်ဆက်သွယ်ရေးအခြေအနေကိုတော့ဖန်ဒေတာကန်ကိုတင်ထူးဝေကခုလိုဆိုပါတယ်
။ကျင်းပိုင်တော့ဆိုမော်လမြနဲ့ဖန်အန်လန်ပိတ်သွားပြီပေါ့။အဲ့တော့ဖန်အန်တော့ရှိပိတ်နေတာပေါ့ရန်ကုန်ဖန်အန်လန်ပိတ်သွားပြီ။အခုမော်လမြဖန်အန်လန်လည်းကြီးကကားဖြတ်လို့မရတော့ဘူး။ကားတွေနာသွားပြီ။ရောင်းရီလန်လည်းပိတ်နေတဲ့သဘောရှိတယ်ပေါ့။အဲဟိုဘက်ချမ်းမဆိုလို့ရှိမှန်ကြီးကိုဒုက္ခတဲ့စကားလုံးပေါင်းလို့ဆိုလည်းပြောဖို့။ဖန်အန်နဲ့တွိုင်းဒီရွှေဘူးနဲ့တိုင်ဘူးလို့ဆိုလည်းလိုင်မွန်းဆိုလည်းဖန်အန်ရှင်ပြတ်ကနေတပြုတ်လို့မြုံတော့အခုဆိုပုံမြုံပြီပေါ့။
ပဲခူးတိုင်းမှာတော့ပဲခူးရွှေချင်းမရောက်တို့မှာရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပါတယ်ဒီကနေ့မှာတော့ပဲခူးမြေကစိုးရင်ရေမတ်တက်ကျော်လွန်သွားပြီးအနေမိုင်းရက်ကွက်တွေမှာရေတွေဝင်ရောက်လာတဲ့အတွက်ပဲခူးမြို့ပေါ်မှာရေဘေးကဲ့သို့စကန်19ခုဖွင့်လှစ်ထားပြီးလူဦးရေ1000ကျော်ရေဘေးဒုက္ခကိုခံစားနေရပါတယ်ရေကြီးရေရှမ်းတာကြောင့်ခလီတယောက်တည်ဆုံးခဲ့တယ်လို့ပဲခူးရေဘေးနဲ့ပတ်သက်ပြီးဒေသခံတဦးဖြစ်တဲ့ကိုတင်ဆိုးကခုလိုပြောပါတယ်
ဘုံကြီးရတော့ဒီမှာကရှိရရှိတယ်ရှိရရှိတယ်မှာသိရင်မှဘူရှိရရှိတယ်ကကြော်သွားတဲ့အတွက်လည်းဈေးစကားလေးဆွဲလိုက်ရတာလေလက်ကြည့်ဈေးရမမြတ်တနေ့ရတော့ကလေးကလေးတရားကလေးငယ်လေးပေါ့နော်ဒီနှစ်သားတော့ဒီနှစ်ကူညီလေးတရားတော့အဲ့မှာဈေးကတော့ရည်တဲ့ကြောက်ရိုက်သေးသွားတယ်လို့ကျွန်တော်လက်သိရတယ
်မိုးလီဝတ်သားနဲ့ဇလားဗီတာညွှန်ကြားမှုဦးစီးဌာနကမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းကပဲခူးရွှေကျင်မတ်တော့တို့မှာမွေးချိန်မြင်မာနေပြီးစိုးရင်ရေမတ်ထက်ကျော်လွန်တရှိနေမှာဖြစ်တဲ့အတွက်အနေမိုင်းရက်ကွက်တွေမှာနေထိုင်တဲ့သူတွေကိုရေဘေးလွရာကိုပြောင်းရွှေ့ဖို့အတိပေးနှိုးဆော်တာတွေပြုလုပ်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအောက်ပိုင်းနေရာတချို့မှာရေကြီးနေရတဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော့ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်အင်းလေးဒေသဘက်ကသတင်းကိုအလဲမပေးခင်မှာအခုတစ်ခါတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ကချင်ပြည်နယ်ဖောက်ကန်းမြို့နယ်ကြောက်စိန်တူဖော်ရေးလောက်ကကကဘာမြပြူကြက်ကရမှာပျောက်ဆုံးသူတွေတဲကဒီကနေ့တည်ဆုံးသူခနဦးရဲ့ရုပ်အလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ကယ်ဆယ်ရေးအပိုင်းမှာကဖောင်တွေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးစရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေမှုမှာအလောင်း18လောင်းရရှိထားပြီးဖြစ်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖန်ကားမြို့နယ်စိတ်မှုကျေးရွာအုပ်စုကြောက်စိန်းနန်းတော်လုတ်ခွဲဟောင်းကမြေပြူတဲ့အထဲမှာပါဝင်သွားတဲ့ကြောက်တူးသမားတွေနဲ့ကဒီကနေ့မှာ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီနေ့ထောက်နိုင်ခွဲ့နေဒီပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပေါ်မဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့မြေပြူပြီးတော့ရေမြုပ်တဲ့ဟာပေါ်တော့8လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ17လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမစေးကြောင့်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိန်နှမ်းတော်လုတ်ွက်ဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကမြို့နယ်မမုံဖားပြင်မလင်ချောင်ဆတဲ့ကျေးရွာတွေကရေမစေးကြောက်ရှာဖွေသူ28ဦးထိပျောက်ဆုံးသွားကြောင်းလူပျောက်တန်ကြားခဲ့ပါတယ်မြေအောင်နှမြောက်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ကုညရေးသိန်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လတ်ကြံမော်ကပြောပါတယ်
တောက်ပြီးတော့ဒီတော့ဖက်ဖိုးနဲ့ပြန်ပြီးတော့ပုတ်မယ်ဆိုရင်လည်းဒီမီတုံခါအားနဲ့နေရပြန်ပြီးတော့ပြုံနိုင်ရဲ့အလားအလာရှိတယ်ဒီမင်းကမိုးအောင်လည်းရောက်သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ဆဲတယ်အဲ့လိုပဲရှိ
အခုလိုဖားကဒေတာကြောက်စိမ့်တွဲမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တေကြီးပျက်စီးနေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့အပေါ်မှာကြောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လည်းတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကြောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
ဆိုင်နဲ့ပြည်နယ်14ခုကအတီးအကျပ်ရောက်လာတဲ့လူတွေဆိုတဲ့အကြားသူ့ရဲ့နေဒေတာမှာဒေတာရဲ့ဆက်ကဲရှိတော့သူတို့ဒီဒေတာမှာဒီကောက်စင်းလေးရှာဖွေရင်းနဲ့ပေါ့နော်သူ့ရဲ့ဝမ်းစာလေးကရွယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆက်ပြတော့လေအစိုးရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာသူတို့ပြလေးရှိတာပေါ့ပြီးတော့တားမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့အချိန်ကလူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကလိုက်နာမှုတိုက်ခိုက်ရအားနည်းတဲ့အချိန်ကျတော့အခုလိုဖြစ်ရတာပေါ့နော်
ကချင်ပြည်နယ်တွင်ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်တွေဖို့လိုအပ်နေတယ်လို့ကချင်မျိုးရကွန်ကရစ်ပါတီကဥလဖိုင်အောင်လကပြောပါတယ
်ဥပဒေစိုးမိုးမှုအရေးကြီးပါတယ်ဒီချက်ကကျွန်တော်အန်ဒီရရှိတဲ့ချင်းပြည်ကိုမိုးတွင်းချင်းမှာပြစ်ချဖို့ကျွန်တော်တို့လိုချင်ပါတယ်ဒီတပ်တို့တွင်းလူဝန်ကြီးဌာနကလည်းရဲတွေပါတဲ့နဲ့တမ်းမြင့်နေရလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကသူတို့ဒီရေမစေးဓမ္မတွေကိုလည်းမပုန်တင်နဲ့ကောင်းကောင်းအဝင်ကြည့်ခဲ့မှာစစ်ဆေးလို့ရှိရင်သူတို့စစ်လူတွေများမှာကျွန်တော်မချင်ဘူးသူတို့ကမပုန်တင်ကတ်နဲ့ဗာနဲ့ကောင်းကောင်းလို့ရှိရင်သူတို့စစ်ချေချေမျိုးတို့ကျွန်တော်မယူဆပါဘူး
ဖားကားမြို့နယ်တွင်သက်တမ်းကုန်လုတ်ကွက်ပိတ်သိမ်းလုတ်ကွက်တွေကိုအုပ်ချုပ်ရေးရန်ရဲကထိရောက်စွာပိတ်သိမ်းပေးဖို့လက်လုတ်လက်စားလုတ်ကွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့ လက်ရှိလှုပ်တော်မှာကြောင်မြတ်ရတနာဥပဒေအမြန်ဆုံးရေးဆွဲပြသမှုကိုကချင်မြို့ရာကွန်ကရစ်ပါတီကနေမဏိကကြေညာချက်ထုတ်ပြန်ထားပါတယ်။ဖာကတိရတွင်မှာရေကြီးမြေပြမှုတွေတေဆုံမှုတွေကအစဉ်လုံလုံဖြစ်ပွားနေပြီး2018ခုနှစ်တွင်မှာဖာကတိရထံမြေပြချမှုကြောင့်တေဆုံမှုပေါင်း130ကျော်ထိရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဖာကန်ဒေတာမြေပြချမှုတွင်တည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေဒီနေ့ထပ်မံတွေ့ရှိရတဲ့နောက်ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရှမ်းပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်။ရှမ်းပြည်နယ်ညောင်ရှိခေါင်းတိုင်းကြေးရွာလေးမှာတချိန်ကထင်းအုံပြူပြီးတော့နေကြသည့်လော်ရာမြေပဲလော်ရာပဲပုတ်လုပ်ငန်းတွေလုတာတွေရှိခ
ဖြစ်ပါတယ်ဒီလိုအစားတို့လောင်စာသုံးတာကတစ်တော့ဒီပြန်ပြီးတိုးပွားလာဖို့အထောက်အကူဖြစ်နိုင်တယ်ဆိုတာကိုလည်းသူတို့သိတယ်လို့ပြောပါတယ်အစားတို့လောင်စာသုံးပြီးလုပ်ငန်းလည်ပတ်နေတဲ့အခေါင်းတိုင်းကြေးရွာကဒေသခံတွေရဲ့မြင်ကွင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ခင်ဗျာ
ခေါင်းတိုင်းကြေးရွာကအိမ်မျိုးမှုလုပ်ငန်းတွေမှာထင်းအစားထိုးလောင်စာသုံးတာ၄၅၆နှစ်လောက်ရှိပါပြီအစားကတော့ကုန်ကြစိတ်တက်တာဖို့ထင်းကိုမသုံးဘဲပြောင်းယူနဲ့စပတ်ခွန်တွေကိုသုံးခဲ့ရပါအခုတော့ဒီနီးလန်းကတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းရရောက်ပြီးအင်းလေးကန်ဒေတာစိမ့်လန်းလာဖို့ခီးသွွားလုပ်ငန်းဖွံ့ဖြိုးလာဖို့ရည်ပါရဆိုတာတို့တို့သိလာပါပြီ
အခုကျတော့ပြောင်းဖွံ့ဖြိုးတွေကဟိုတချို့တွေကချမ်းချမ်းတွေမိတိုက်လဲနေမိချူလိုက်ကကျတော့အဲ့ဒီဟာဟိုခြံဆဲသုံးလိုက်တာပေါ့ပြောင်းဖွံ့ဖြိုးရောဆင်ရင်တော့ချမ်းလေးဆိုကကျတော့ဝယ်လို့လဲစီကြီးရဲ့လေအခုကကျတော့စီလက်တက်တာပေါ့နော်ပြီးတော့တတော်ပြုံးတိမှုလဲလဲတာပေါ့ခြံဆဲသုံးလိုက်ကကျတော့ပြောအင်လီကကိုထင်သိမ်းရလဲရောက်တာပေါ့
လောင်စာကထွက်တဲ့ဘေးထွက်ပစ္စည်းတွေကိုလဲစပ်ပြိုးရေးလုပ်ငန်းမှာပြန်ပြီးသုံးလို့ရနေရလို့နေကြာစိတ်လုပ်ငန်းကို၁၀နှစ်နီးပါးလုပ်လာရဲ့ဒေါ်ရွှေကြီးကပြောပါရယ
်ထင်တဲ့အချက်တော့ဒီလိုစပခွန်ဖူနဲ့မှာပုံမှဆံပြေပြန်ဖို့ဦးဆိုလဲရဟတာမဖြစ်လို့ပေါ့ပြန်ဖို့ဦးဆိုလဲသူတို့စီကွက်ရှိလေရောင်းရတယ်သူလဲသုံးလို့ကောင်းတယ်စပခွန်ဖူလဲသုံးလို့ကောင်းတယ်စပခွန်လဲလကပ်စပခွန်လကမဖြစ်ဘောတခါဖွဲပြကြတော့လေပြန်သုံးလို့ရလေဟိုစကင်းထဲမှာဒီညိုစားလို့ဖို့အတွက်ဒီလဲသုံးတယ်ဟိုမြက်ခမ်းထဲမှာစိုက်တဲ့အခါလေဒီဖွဲပြနေပဲထဲပြီးတော့စိုက်ကြရလေအဲ့ဒီတော့အုံလေဝမ်းတယ်ဖွဲပြလေပဲ
အခုဆိုရင်အင်းလေးကပဝန်းကျင်ရွာကြီးမှာတဘာဝပတ်ဝန်းကျင်အသည့်ကတိုးတက်လာပြီးဖြစ်လို့နောက်ဆယ်နှစ်ဝန်းကျင်လောက်မှာတက်တော်တွေကအရင်တိုင်းပြန်ပြီးများလာလိမ့်မယ်လို့အများစုကမျှော်မှန်းထားကြပါတယ
်။ရန်ကုန်ခြေဆိုင်သတင်းတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။နိုင်ငံတကာသတင်းတပုတ်ကိုမကြာခင်မှာတင်ဆက်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့မနေ့ဖြန်စနေညတိုင်းရည်လိုင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့အသိပေးကြပါမယ်ခင်ဗျာ။
ပါရှင်များရှင်တရားပြည်နယ်မှာဗိုလ်ချုပ်ကျေးရွာစိုက်ထူမဲ့အစီအစဉ်အတွက်အခြေအတည်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘယ်လောက်ထိဆက်ရှိဖို့လိုအပ်နေပါလဲနှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမမောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။သောရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာကိုတိုင်းပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်။ American ပြည်ထောင်စုညောင်မြို့ရဲကအင်းသားတစ်ခုကို မိုးရွာစေအကျော်တဲ့ထိုးပြီးသုံးဆွဲသူတွေအတွက်လုံခြုံတဲ့နေရာလေးတစ်ခုအဖြစ်ပြောင်းလဲလိုက်ကြပါတယ်။ရွေချက်ကတော့နိုင်ငံတော်မှာဆေးလွန်သူတွေတိုးလာနေတဲ့အပေါ်ထိန်းချုပ်နိုင်ရေးဖြစ်ပါတယ်။2016နိုဝင်ဘာကနေစပြီးတနစ်တာကောက်ယူခဲ့တဲ့စစ်တမ်းရနိုင်ငံတော်မှာဆေးလွန်ပြီးသေဆုံးသူပေါင်း 48,000 ရှိနေတာကိုတွေ့ခဲ့ရပါတယ်။မြို့မြို့ကဒီနေရာလေးဟာဆေးလွန်ပြီးသေဆုံးမှုကိုကာကွယ်နိုင်ရုံမကခုခံအားကြားဆင်းမှုကူးစက်ရောဂါ HIV ပိုးကူးစက်ပြန့်ပွားမှုကိုလည်းရှော့ချနိုင်သလိုဆေးလွန်နဲ့အရေးပေါ်အကူအညီပေးနိုင်ပါတယ်။ဒါပေမဲ့ဒီစီဇန်ကိုဝေဖန်သူတွေလည်းရှိနေကြပါတယ်။ဒီကြောင့် VOA သတင်းတော့ Julie Tabot သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ New York မြို့ Brooklyn အရက်ကလူရှုပ်တဲ့လမ်းမပေါ်ကစတိုးဆိုင်နေကြမှရှိတဲ့အင်နာခန်တကူကိုမူးယစ်ဆေးအကျော်နဲ့ထိုးပြီးတော့သုံးသူတွေအတွက်လုံခြုံတဲ့နေရာ Supervised Injection Facility SIF အဖြစ်ပြောင်းလဲထားပါတယ်။မူးယစ်ဆေးအကျော်နဲ့ထိုးသွင်းအသုံးပြုတဲ့အခါဆေးမလွန်အောင်စောင့်ကြည့်ပေမဲ့သူတွေပါတာဝန်ချထားပေးတဲ့ဒီနေရာကိုအသုံးပြုချင်တော့စီရင်ပေးရပါတယ်။ဒီနေရာကို Vocal New York ဆိုတဲ့အဖွဲ့ကစီမံဖွင့်လှစ်တာပါ။ဒီနေရာမှာဆေးလာသုံးသူတွေကိုအခန်းတွင်ဆက်သွယ်ထားတဲ့အပြန်အလှန်စကားပြောနိုင်တဲ့ Anagon ကနေ3မိနစ်တကြိမ်ဆက်သွယ်ဆောင်ကြည့်ပေးတာပါအထဲမှာဘလို့နေလဲအဆင်ပြေလားဆိုပြီးဝန်ထမ်းကမေးတဲ့အခါအထဲကသူ့မျက်နှာမကြားရရင်တော့ဆေးလုံတဲ့အခါပေးတဲ့ဆေးနဲ့အဆောင်ကအခန်းထဲကိုဝင်လာပြီးတော့ကူညီတာပါ Vogue New York အဖွဲ့က Evelyn Milan ကသူ့အလုပ်ကိုအခုလိုရှင်းပြပါတယ
် Our job is not only to keep people alive we want to keep them healthy we want to get
ကျမတို့ရဲ့အလုပ်ကသူတို့အသက်မသေးရုံစောင့်ကြည့်ပေးနေတာမဟုတ်ပါဘူးသူတို့ကိုကျန်းမာစေချင်ပါတယ်ကျမတို့ရဲ့ဝန်ဆောင်မှုတွေနဲ့ချိတ်ဆက်စေချင်ပါတယ်ဒါမှသူတို့လည်းရုပ်ပိုင်းအရာမဟုတ်ပဲစိတ်ပိုင်းအရာပါပြန်ပြီးနလန်ထူလာမှာပါဒါမှသာဆေးဆွဲနေသူတွေလည်းသူတို့ဘဝရှေ့ဆက်သွားဖို့ဆုံးဖြတ်နိုင်မှာပါ
ဆရာဝန်လက်မှတ်နဲ့မှဝယ်လို့ရတဲ့ opioid ဆင်းညွန့်တွေထဲက fentanyl လို့ခေါ်တဲ့အာပြင်းနဲ့အကြိုက်ခဲပျောက်စေကိုဆွဲတာကြောင့်ရောဘိန်းဖြူအလွန်အကျွံသုံးဆွဲတာကြောင့်ပါအမေရိကန်သမိုင်းမှာအဆိုးဆုံးလူသေဆုံးမှုတွေဖြစ်လာနေပါတယ်။လမ်းတွေ၊လက်ကတိတွေ၊ပန်းချံတွေ၊အဆောက်အုံခေါင်းမိုးတွေပေါ်မှာဆေးသုံးပြီးတော့ဒုက္ခရောက်သွားနိုင်တဲ့သူတွေကို SIF ကလက်ခံနေတယ်လို့ဆေးဆွဲသူတွေကိုလိုက်ပြီးတော့ဆက်သွယ်ဆောင်ရွက်နေတဲ့ကွင်းစင်းလုပ်သား Jeffrey Froster ကပြောပါတယ်။
It's a safe place. I know somebody got my back outside.
You know, SIF ကလုံခြုံတဲ့နေရာပါ။တကယ်လို့ဆေးသုံးထားတဲ့အချိန်ဆေးလွန်တာမျိုးတစ်ခုခုဖြစ်သွားရင်ကုညီဖို့အခန်းပြင်မှာတယောက်ယောက်စောင့်ကြည့်ပေးနေပါတယ်။အဲ့လိုတစ်ခုခုဖြစ်ခဲ့ရင်អော်ခေါ်လိုက်တာမဟုတ်ခလုတ်နှိပ်လိုက်ရုံပါပဲ။ဆေးသုံးသူတိုင်းဒီအခွင့်အရေးရတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မွေးဆေးသုံးရုံနဲ့သူတို့တွေကိုလူဆိုးလို့ပြောလို့မရဘူးလေ။
နယူးယောက်မြို့တော်ဝန်ဘီလ်ဒီဘာစီယိုကလည်းဆေးလွန်မီတေဆုံမှုကာကွယ်တားဆီးအတွက်တနစ်ကြာအစံသဘောလုပ်ထားတဲ့ဆေးထိုးပိုက်တွေပါပေးနေတဲ့နေရာလေးခုအတွက်ပြည်နယ်နဲ့ရပ်ကွက်လူလူရဲ့ထောက်ခံမှုရအောင်ကြိုပမ်းနေပါတယ်။အဲ့ဒီနေရာတွေကိုပုဂ္ဂလိကလုပ်ငန်းပိုင်နေရာတွေမှာစံတပ်ဖွင့်လှစ်ထားတာပါ။ဒီအစီအစဉ်ဟာဆေးလွန်ပြီးတော့တေဆုံမှုပေါင်း130ကိုကာကွယ်နိုင်မယ့်အပြင်ကျန်းမာရေးအသုံးစရိတ်ဒေါ်လာ5,000,000အထိတက်သားမယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒီအစီအစဉ်ကိုသဘောမကျသူတွေကတော့ရက်ကွက်ထဲမကြင်မနက်ဖြစ်လာနိုင်တယ်လို့မှုရီစေးသုံးဆွဲတာကအာဏာကင်းပါတယ်ဆိုတဲ့သတင်းစကားအမှားမျိုးတွေဖြစ်သွားနိုင်တယ်ဆိုပြီးသတိပေးပါရစေ။နယူးယောက်မြို့ကမှုရီစေးဝန်နဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါမြတ်ဆိုင်ရာအထူးရှင်နဲ့ဖြစ်သူ Bridget Bannon ကတော့အခုလိုပြောပါရစေ။
You certainly have to look at those who have
မွေးဆေးကိုတာရှည်ဆွဲနေတဲ့သူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာမျိုးကအသေးချာနည်းလမ်းရှာဖို့လိုပါတယ်ရှင်။နောက်ပြီးတော့မွေးဆေးဆွဲတဲ့အမှောင်ကဘာတွေကြာမသွားအောင်လို့ဘယ်လိုကာကွယ်မလဲဆိုတာမျိုးလည်းကြည့်ရမှာပါ။ကျွန်မထင်တာကတော့အဲ့လိုမျိုးကြိုးပမ်းအားထုတ်မှုတွေကို SIF က short track ထားရင်လို့ထင်ပါတယ်
။ဒါပေမဲ့လည်းမွေးဆေးဆွဲမှုတိုက်ဖျက်ရေးလုပ်ငန်းတွေမိမ့်မိန်ပြောက်ကွယ်လာနေပြီဆိုတာလူတွေသတိပြုမိဖို့လိုတယ်လို့ပြောသူတွေကလည်းရှိပါတယ်။ Vocal New York အဖွဲ့က Jeremy Saunders ကအခုလိုမြင်ပါတယ
်။ 7 years of growing overdose deaths.
ဒီမျိုးမှာဆေးလွန်ပြီးတော့သေဆုံးမှုတွေတိုးလာနေတာ9နှစ်ရှိပါပြီ။ဒီအလုပ်ကအလုပ်မဖြစ်ဘူးလို့ဘယ်တော့မှကျွန်တော်တို့လက်ခံဘူးလို့လဲ။ကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဌာနအတွက်ငွေကြေးအမြောက်များချပေးဖို့လိုပါတယ်။လူလူကျန်းမာရေးအတွက်လုပ်ကိန်းတဲ့နေရာမှာဒီလိုလုံခြုံစိတ်ချရတဲ့ဆေးသုံးနိုင်တဲ့နေရာတွေဖန်တီးပေးဖို့လိုအပ်နေပါတယ်
။ကနေဒါနိုင်ငံ၊ဩစတြေးလျနဲ့ဥရောပကနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းဘေကင်ကင်းနဲ့မွေးဆေးသုံးနိုင်တဲ့နေရာပေါင်း100နီးပါးဖွင့်လှစ်ပေးထားပါတယ်။အမေရိကန်နိုင်ငံတွင်းက Philadelphia, San Francisco နဲ့ Seattle အပါအဝင်တခြားမြို့ကြီးတွေမှာလည်း SIF လို့အလားတူနေရာတွေဖန်တီးပေးဖို့စဉ်းစားနေကြပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
view မြန်မာပိုင်းကနေတောက်ချာနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိ ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ29ရက်တောက်ချာနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာကိုတော့ line meter 25 32 51တို့ဖြင့် line meter 190တို့ကနေလည်းထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုညပိုင်းမှာဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာတော့မြို့သမီးကန္တာအတုတဆုံးလေး American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာကြားမှာကတော့
ထုံးစံကတော့အေးကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကန်ယိုနားနားမှာဆိုပင်လယ်ရေမဝင်
တော့ဘဝဉ္ဇဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရမှာပါအခုတော့ဒီထဲကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့နိုင်ငံထူထောင်ရေးမှာလူငယ်တွေရဲ့ပညာရေးမှာယင်းဤမြုံနံနိုင်ဖို့ကသိပ္ပံအရေးကြီးပါတယ်အထူးသဖြင့်ပညာထူးချွန်ပြီးကြိုးစားတဲ့ကလေးတွေကိုနိုင်ငံအနေနဲ့ပြုစုပြောထောင်မြေတောင်မြောက်ပေးတင်တာဖြစ်ပါတယ်2018ဆယ်တန်းစာမေးပွဲမှာမောင်အောင်ဖြိုးလွင်ဟာ6ဘာသာဂုဏ်လူထွက်ခဲ့သူပါသူ့ရဲ့မိခင်ဒေါ်တန်းကြည်ဟာတောင်သာမြို့နယ်စကြန်းရွာကအလယ်တန်းဆရာမတူဖြစ်ပြီးတော့ဖခင်ဖြစ်သူကတော့လေဖြတ်နေတဲ့အတွက်အလုံးမလုံးနိုင်ခဲ့ပါဘူးကျူရှင်မယူပဲ6ဘာသာဂုဏ်လူထွက်ခဲ့တဲ့မောင်အောင်ဖြိုးလွင်အနေနဲ့စီကြောင်းတက်ဖို့အမှတ်မိသလိုဆရာဝန်တူဖြစ်လာဖို့လည်းရည်မှန်းထားသူဖြစ်ပါတယ်။ဒါပေမဲ့ចောင်းစီအတွက်အခက်အခဲဖြစ်နေတဲ့အတွက်မိခင်ဖြစ်သူကသားရဲ့ပညာရေးအတွက်ရတမအေးလည်းဖြစ်နေပါတယ်။အကြောင်းစုံကိုသိရအောင်ဆရာမဒေါ်တန်းကြည်နဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
You can bend but never break me cause it only serves to make me
ဒီမှာစမေးကျင်တာပေါ့နော်ဒေါ်စန်းချီ
ဟုတ်ကဲ့
မိသားစုအကြောင်းပြောပြပါလား
ကျမကျမဒေါ်စန်းချီကတောင်နာမြို့နယ်အထက်ကစီချင်းမှာအလေတန်းမြတာဝန်ကိုထမ်းဆောင်နေပါတယ်ကျမအမျိုးသားကတော့မိဖို့ပဲရှင်ကျမရေးကမကောင်းလို့
ကျမရေးမကောင်းဘူးဆိုတော့
ဘာမှမလုပ်နိုင်ဘူးသူကနေထက်ထားပြီးတော့အခုသူကကျမရေးမကောင်းလို့လုပ်ပြပါတယ်မလုပ်နိုင်ဘူ
းအဲ့တော့ဒေါ်စန်းချီတို့မိသားစုကဘယ်နှယောက်ရှိလဲမသိ
ဘူးကျမတို့မိသားစုက၄ယောက်ရှိကျမသမီးလေးတစ်ယောက်ရှိတယ်သားတစ်ယောက်ကျမသမီးလေးကရင်းလာမှုတကယ်တော့မှာဒုတိယနှစ်ကုန်ထုတ်စာသူပြက်နေတာပါရှင်
အဲ့တော့ဒေါက်တန်ကြီးတို့မိသားစုမှာဒေါက်တန်ကြီးရဲ့အမျိုးသားနေမကောင်းလေဖြတ်ထားတော့မိခိုးဆိုတဲ့ခါကျတော့ဒေါက်တန်ကြီးတို့မိသားစုကဒေါက်တန်ကြီးအလေတန်းပြဆီယာမလာစာနဲ့မိခိုးနေရတာပေါ့ဟုတ်လား
ဟုတ်ကဲ့ကျမဝန်ထမ်းလာစာလေးနဲ့မိသားစုအဲ့လိုဖြစ်နိုင်ကျမတို့ဒီတိုင်းလေးပဲဟိုပြောင်းနေရတာပါရှင်ကလေးတွေပညာအသင်ကြီးကြလဲကျမလည်းမလို့ပါဘူးရှင
်အလေတန်းပြဆီယာမတယောက်ရဲ့လာစာဘလောက်ရှိပြီးတော့ဒေါက်တန်ကြီးတို့စာဝင်နေရေဘလို့လုံပန်းကြလဲကျမပြောပြပေးပါလား
ကျမတို့မိသားစုစာဝင်နေရတော့ဒီကျမတို့ရေမြနာကြာကဲ2,800ခုလက်ရှိကြပါပဲ
အဲ့တော့ဒီ2,800နဲ့ဒေါက်တန်ကြီးတို့မိသားစုဘလို့စာဝင်နေရေကိုပြေလည်အောင်လုပ်လဲဒေါက်တန်ကြီ
းကျမတို့မိသားစုကဒီလာကြဝင်လင်းနေတဲ့ကျမတို့ပဲဟိုနည်းနည်းပါပါတော့ဒီလိုကမိသားလေးအဲ့တကောလောက်တော့ရှိရဲ့ရှင်ကျမတို့အဲ့လိုဘွားနဲ့ပဲလုပ်ပြီးတော့အဲ့ဝင်ဝင်လေးအားလေးတော့အခြေခံလေးတော့ရှိရပါတော့ရှင်ကလေးတစ်ခုတော့ရှိရင်အားလေးကိုကိုယ်ကလည်းမအားလို့လဲလို့ရှိတော့လေအားနဲ့အဲ့လိုလေးလုပ်ပြီးတော့အဲ့တောင်းမိုးရနဲ့ဘာမှကျမတို့ပဲနှစ်တိုင်းနေရာမိုးတွေ ခေါင်းလုံးအဲ့ရလေးနဲ့ဒီမိသားစုဝင်ကိုရမလွတ်အောင်ကျွန်တော်တို့ဖြေကြကြနေတယ
်အခုမေးချင်တာကဒေါက်တန်ကြီးရဲ့တားပေါ့နော်စောစောဒေါက်တန်ကြီးပြောတာတင်မီအငယ်ကတော့ကုံထုတ်ဓာတုနဲ့တက်နေတယ်အခုဒေါက်တန်ကြီးရဲ့တားကပြီးခဲ့တဲ့ထဲတန်းစာမေးပွဲမှာပေါ့နော်6ဘာသာဂုံတူးနဲ့ထွက်တယ်ဆိုတော့သူ့အကြောင်းနည်းနည်းပြောပြပေးပါလား
ကျွန်မကတကယ်တမ်းနဲ့ကသူကသူ့ရဲ့နှစ်ရှင်တန်းရခဲ့ပါလေဒီတန်းမှာလည်းသူကစပော့လိုက်ရှိလဲရခဲ့တယ်ပညာရှင်ထပ်ပန့်ကြီးစလောက်3000ပေါ့စပော့လိုက်ရှိရခဲ့တယ်ဒီတန်းမှာပင်ချာအိုလံပစ်မန်နီတိုင်းမှာပထမအဖြစ်ပြောပြီးတော့2018မန်နီတိုင်းရေးချင်ပထမဟုတ်ကဲ့ညာရင်ဝင်ကြီးစီလည်းရခဲ့ပါလေပြောပြီးတော့ကျန်းမာလေဂုံကြီးလျှောက်လာတယ်ဆောင်းခဲ့ပါပြီ
အခုဒီနှစ်ပေါ့နော်2018ဆယ်တန်းမှာဒေါ်တန်းကြီးရဲ့တာမောင်အောင်ဖြိုးလွင်က6ဘာသာနဲ့ဂုံတူးထွက်ခဲ့တယ်ဆိုတော့သူ့အမှတ်တရဘယ်လောက်နေပါလဲဒေါ်တန်းကြီ
းသူ့အမှတ်တရမြန်မာစာ85မှတ်အင်္ဂလိပ်စာ85မှတ်ပင်စာ96မှတ်ဇာတိဝေဒ93မှတ်ဒီပဝေဒ93မှတ်ဒီဝဝေဒ85မှတ်စီစီဘာ915မှတ်
ဟုတ်ကဲ့အဲ့ဒီတော့ဒေါက်တန်ကြီးရဲ့သားကသူကဒေါက်တန်ကြီးပြောသလိုငငယ်တည်းကရှစ်တန်းမှလည်း scholarship ရတယ်လူဝေကျွန်းလည်းရတယ်တင်ချစုလည်းရတယ်ဆိုတဲ့အခါကျတော့ကျမမေးချင်တာကဒေါက်တန်ကြီးရဲ့လေတန်းပြလာစာနဲ့ကြိုးကြိုးချန်ချန်နဲ့နေနေတဲ့အချိန်မှာသူကလို့စာစူးစမ်းပြီးတော့အခုလို့6ဘာသာဂုံတူးနဲ့အောင်နေဆိုတဲ့အခါကျတော့ဒီ6ဘာသာဂုံတူးနဲ့အောင်ရအောင်လို့သူဘလို့စူးစမ်းလဲတခြားကလေးတွေလိုပဲကျူရှင်နေပါရောယူသလားအဲ့ဒါမျိုးပြောပြပေးပါလားနော
်ကျမသားလေးကတော့သူကစိန်ငန်းနေစဉ်လုံးမှန်စာချက်ပါလေစိန်ငန်းရဤရဲ့စာဦးပတ်တကုံကျူးစားပြီးတော့လေးလာကျက်မှတ်ပါလေသူကျူးစားမှုကတော့ပုံမှန်ရက်မပြတ်သေးတဲ့အချိန်ကိုနှမြောပြီးတော့အလုံးကိုအချိန်တိုင်းကိုစာပဲလုပ်နေတာညစဉ်လဲစိန်ငန်းပုံမှန်ဒီခဏနာရီရှိအများအားပုံမှန်လေးကျင့်နေတာမဆောစင်းလေးနာရီသာချာလျော်နေတဲ့နေ့စဉ်မှာသူပြတ်ပြတ်ပါလေ
။ तू ကခုလိုပေါ့နော်။ဂုံတူးရအောင်လို့ तू တခြားကျူရှင်နေပါလေရောယူသေးလားဒေါက်တန်ကြီး
။ဒီကျန်းကတော့သူကျောင်းကဆရာဆရာမလေးအမိကျန်ရမှာအလေးဆရာမအိမ်မှာသွားပြီးအဲ့ဒီကျန်းမှာတာလား။ဆန်းနဲ့ကျူရှင်ကတော့အဲ့လိုရှိကျူရှင်လို့ကျမတို့ဘာမှဖြစ်ရတာ
။အဲ့တော့ဆာမီပွဲနီးမှာပဲအနိကကျောင်းကဆရာမနေနဲ့သွားပြီးတော့ဆက်သွားတင်တာပေါ့။ဒီတိုင်းကတော့ကျူရှင်ပြီတဲ့သဘောပေါ့ဟဲ့လားဒေါက်တန်ကြီ
းမင်းစာနဲ့ကျမကျောင်းကဆရာဆရာမတွေအလိုအမီးရအလိုသင်ကြားပေးလို့ဆရာဆရာမတွေမာကိုအမီးကျန်ကျန်လာဖတ်ပြီးကိုစာကျက်ဆိုရတဲ့အလိုအပ်ထားတာ
မောင်အောင်ဖြိုးလွင်ကစစဒေါက်တန်ကြီးပြောတဲ့စာကျူးစားတယ်ဆရာမတွေနဲ့လည်းတွားပြီးတော့ပေါ့နော်အိကစာကြည့်တယ်ဆိုတော့စာကြီးပဲလားသူအားကစားတွေရောတခြားဒါရိုက်တာဖွံ့ဖြိုးရေးလုပ်ငန်းတွေရောစေတဝန်ထမ်းဟိုလုတ်အားပေးတာတွေပါတွေရောတခြားလုတ်တာတွေရှိသေးလားတော်တန်ကြီ
းဆရာရောဒီအားကစားကြတော့တက်တဲ့ကျင်းကတစ်ခါတော့အဲ့လိုမျိုးဘောလုံးကလာလေးကျန်လေးအဲ့လိုမျိုးပြတာ
တားတူအနေနဲ့ကြတော့သူကမိဘအပေါ်မှာတိတက်လား
ဟုတ်ပြီပါပေါ့လေသူကတိတက်ပါတယ်နည်းနည်းပြရရဲ့ကျမကြီးလည်းသူရောလုတ်တိုင်းလေးကလည်းညချင်းလည်းနည်းရောမိရရဲ့ကျမကြီးလည်းအောက်ချက်ပါသေးသေးကသူကြီးရဲ့ကျမကြီးလည်းတော့ကွာကွာဒီကလေးကြီးကတော့ဆောင်ရွက်ပေးတယ်စိတ်ใจရှိသေးတာဆောက်အောင်တော့ရေရေစားတာညာဒီဟာဝိစာလေးအားလုံးကိုဆောင်ရွက်ပေးတယ
်ဟုတ်ကဲ့ဟိုဘာသာရေးရော
ဘာသာရေးလည်းဒီကလည်းစားပါရဲ့ဘုရားဘာသာရေးရှင်းပြချင်တယ်ဒီပြတ်ပါရဲ့အဲ့ညာဆောင်ရွက်ရင်းလည်းရှိရလို့ရှိရပါတယ်ကျမတို့ရောဘုရားဘာသာရေးရှင်းပြချင်ကြောင်းညာပုံမှန်ကြောင်းမှာဒီဘုရားဘာသာရေးရှင်းပြချင်တဲ့ရှိနေရရှိကြတာ
အဲ့တော့ तू ကအခုကြီး6ဘာသာဂုံတူးဆိုတဲ့ခါကျတော့ तू ကဘာဖြစ်ချင်လဲဒေါ်တန်ကြီး तू ကဘာလျှောက်ချင်လဲ
သူရဲ့ဝါဒနာကတော့ဒီလူရဲ့စံမာရေးကိုသူလျှောက်လျှောက်ချင်ပါလေဆေးချောင်းတက်ချင်တော့
အဲ့တော့ဆေးချောင်းတက်ချင်တော့အခုကြည့်ရတာဒေါ်တန်ကြီးခင်မွန်းကလည်းလေးဖြတ်ထားတယ်ဒေါ်တန်ကြီးကလည်းအခုအလေတန်းပြဆရာမလာစားနေဆိုတော့မဖူလုံဘူးပေါ့မဖူလုံတဲ့ခါကျတော့သူ့ရဲ့ចောင်းစီကိုဒေါ်တန်ကြီးတို့ဘလို့ဖြည့်ရှင်းနေဒေါ်တန်ကြီး
ဒီကျောင်းကြီးကကျွန်မဒီရနေပြီးတော့ပရာဟိတအဖွဲ့အစည်းလေးတွေနဲ့ဖောင်ဒေးရှင်းလေးတွေကထောက်ပံ့ပေးတာတွေနဲ့ကျွန်မဝိုင်းဝန်းစီစောင့်ထောက်ပေးရတယ်ကျွန်မရဲ့တိုင်းလေးရဲ့ပညာရေးကိုဆက်လက်ပြီးတော့ကျွန်တော်တက်နိုင်တယ်လို့ကျွန်မအဲ့လိုမျိုးမျှော်ပါတယ်။
Okay အဲ့တော့ဒေါ်တန်းကြီးဆိုလိုတာကပရာဟိတအဖွဲ့လေးတွေပေါ့နော်ဒီစာစူးစားတဲ့ဒီကလေးတယောက်ဘဝအောင်မြင်မှုပေါင်းပြောင်းအောင်လို့ဒီနိုင်ငံတာဝန်တရောင်းတနေရာကနေပြတော့မှနော်သူကတော့ဆရာဝန်အဖြစ်ကျမကြီးအဲ့တွေ့ထန်းဆောင်ကြည့်နေတဲ့ခါကျတော့ဆိုလိုတာက ตอนนี้เราจะไปกูปราหิตาเพื่อซีเลดีทางอาบอเนาะกูนี่เลยรู้ได้บ่กูนี่เลยรู้ได้ขาจ้ะรอดีเซจองเต็มเลยสุดลุ้นเพื่อเซจองเต็มผู้ซีซั่นทาบาเลยสิ
มาเลยมันนี่สิเด็กดูมาเด็กเนี่ยเด็กที่ชาวบ้านเลยสิโอเคแล้วมันนี่สิเด็กดูเด็กเมื่อสุ่ยตอนนั้นจีดูเลยเนี่ยที่เข้าท่ามาบ่เนาะกงเจ้าสิกับพระเราชีบาเลยตอนนั้นโอเคถ้าเจ้าเราจะมาดูที่ชาวบ้านจะน่าอู้ชาวบ้านก็งานเนี่ยที่ถ้าเจ้าเราจะมีงานเราลงเนี่ยเราทำงานยืดเย็นเนาะจะเป็นเวลาหนึ่งมาบ่จะเป็นเวลาเราทำงานเนี่ยส่วนจะเป็นบ่จะเป็นเนี่ยที่เจ้าอาคารเนี่ยเขาคู่เนี่ย
อะไรเจ้าเมื่อเช้าที่เชลล่ากันเนี่ยอารมณ์เจ้าเมื่อเช้าเนาะงานที่นี่ก็เล่าเนาะกูเมื่อเช้ามาอะไรชั้นนั้นทางนั้นเออเราจะเล่างานที่เราเกี่ยวมาบ่มันลีเสียงเจ้าเจ้าผมมันมีจีน่าตอนนั้นจีตากับยี่อะไรปีนี้ตอนนี้สูดีอะไรสุดแล้วตอนนั้นจีรู้มันลีกับปีนี้ตอนนี้สูดีชิมีอะไรไม่ชิวแล้วนั่นคือว่าที่เสียงว่าปีนี้ตอนนี้สูดีชิมีอะไรไม่ชิวแล้ว
เอ่อเดี๋ยวมาดูอะไรมาส่งงานดีเดี๋ยวที่จังเนี่ยตาเจริญแล้วคุณมาจังมาดูเลยลีลาโอเคเอ็ดอะไรเลยส่งสัญญาณไปวันเนาะหลังจากนี้กูไล่ช้ามาบ่เนาะเป็นยานีพาไปลูกไปลูกยานไหนเดี๋ยวสบายสุดตัวเรื่องคลีสุ่ยเนาะปีนี้เราเดินสู่อะไรปีจ้าได้ไปเลยเราตอนจีรุเนี่ยเสร็จด้วยจีเนี่ยสุลุชิออนที่ประหิตาลงงานนี่อะประหิตาลุริยาบ่เนาะลู่เทวีเนี่ยเท่าปันจีเนี่ยลุริยาเสร็จด้วยจีเนี่ยสุ่ยกางซงไปลู่เสร็จด้วยทางนี้เ ်မနာမည်နဲ့လိပ်စာလေးနဲ့ဆက်တယ်လို့ရပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါ်သန်းကြီး။ဒေါ်သန်းကြီးမျှော်မှန်းတယ်လို့ဆုတောင်းပြပါစေလို့လည်းကျွန်မဆုတောင်းပါတယ
်။ဘတ်စင်အမျိုးသမီးကဏ္ဍကိုဒေါ်လာလာသန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဘတ်စင်သိပ္ပံနဲ့နည်းပညာကဏ္ဍကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါ။အခုတပတ်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ apartment တိုက်ခန်းတွဲတွေပြုပြင်ထိန်းသိမ်းတဲ့လုပ်ငန်းအကြောင်းကိုဟန်ဆိုးအောင်ကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
Okay ကိုဟန်ဆိုးအောင်ကနယူးယောက်မှာဒီဆောက်လုပ်ရေးပေါ်လေ maintenance လုပ်ငန်းလုပ်နေတာဆိုတော့ဒီလုပ်ကိုလုပ်တာဘယ်လောက်ကြာပါပြီလဲဗျာ
ကျွန်တော်ဒီလုပ်လုပ်တာ12နှစ်လောက်ရှိပါပြီခင်ဗျာ
ဒီလုပ်မျိုးလုပ်ဖို့ရောဘာကြောင့်ရွေးချယ်ခဲ့တာလဲဗ
ျဒီလုပ်မျိုးလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တယ်ဆိုတော့ကျွန်တော်ကဒီလုပ်လုပ်တာကိုကျွန်တော်ငငယ်ကလေးကကျွန်တော်ဝါသနာပါခဲ့တယ်ပေါ့ဒီလုပ်လုပ်ဖို့ရန်အတွက်ဒီလုပ်ယောက်ျားလေးတယောက်အနေနဲ့လည်းဒီဟိုအိမ်ဆောက်တာနဲ့ပတ်သက်တော့အိမ်နဲ့ပတ်သက်တဲ့လုပ်ငန်းအလုံးကိုသိတင်တယ်လို့ကျွန်တော်ကငငယ်ကလေးကခံယူထားတာပေါ့ကျွန်တော်နေတဲ့နေရာမှာတော့ကျွန်တော်ကအပမနဲ့ပတ်သက်တော့ဘီလီင်းရဲ့ပျက်စီးတာရဲ့အလုံးကိုကျွန်တော်ပြန်ပြီးတော့ original ပြန်ဖြစ်အောင်ပြန်ပြုပြင်ပေးရတာပေါ့နော်ဒီလက်စင်မီးနဲ့ပတ်သက်တာတွေရေနဲ့ပတ်သက်တာတွေကွန်ဆွက်ရှင်ဆိုတော့စီမံနဲ့ပတ်သက်တာတွေနောက်ခါတခါဆောက်လုပ်ရေးဆိုတော့ဒီအမိုးနဲ့ပတ်သက်တာတွေကြမ်းခင်းနဲ့ပတ်သက်တာတွေကျွန်တော်အကုန်လုပ်ရပါတယ်ဒီမှာတော့
ဆိုတော့ကွန်ဆွက်ရှင်ကဒါနယူးယောက်မှာစပြီးတော့နေရဒီအလုပ်လုပ်တာဆိုတော့ဒီအမေရိကန်မှာမနေခင်တော့ဟောဒီအလုပ်တွေကိုလုပ်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်တော်ကိုရီးယားမှာနေတော့ဒီလိုလုပ်ခဲ့ပါလားအဲ့ဒီမှာတော့ကျွန်တော်ဘာလုပ်ရလဲဆိုတော့အဲ့ဒီမှာကျွန်တော်ဟိုဘီနီတီဆောက်တာပေါ့နော
်ဆိုတော့ဒီအမေရိကန်ကိုဆောက်ရတဲ့အခါမှာရောအခုလိုမျိုးဒီ maintenance ပေါ့လေပြုပြင်ထိန်းသိမ်းရေးအပိုင်းတွေကိုကိုကလုပ်ရမယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းစဝင်ဖို့အတွက်ဒီမှာသင်တန်းတွေဝါတွေထပ်တက်ရသေးလား
အော်ဒီမှာသင်တန်းတက်ရပါလားကျွန်တော်တို့ fire department ကို license ယူရတယ် gas အဲ့ဒီ license အောက်မှာ gas ရှိတယ်ရေ plumbing ရှိတယ်ရှိရှိတယ်ဒါ fire department အောက်ထပ်မှာအဲ့ဒါယူရတယ်နောက်က electrical နဲ့ပတ်သက်တာ electrical certificate ကျွန်တော်ယူရပါတယ်နောက်အပမဲ့လုံခြုံရေးနဲ့ပတ်သက်လို့ security license ကျွန်တော်တို့ယူရပါတယ်
ဟိုဒီတင်တန်းတွေကိုတက်တဲ့ခါမှာရောဘယ်လောက်အချိန်ယူပြီးတက်ရပါလဲ
။အော်အချိန်တစ်နှစ်ခွဲပါပဲ။18လပါပဲရောင်းတက်ရပါ။အဲတပတ်ကို4ရက်တက်ရတာရှိတယ်၊3ရက်တက်ရတာရှိတယ်ပေါ့နော်
။ရေပိုက်တွေဘာတွေပြင်တဲ့ကိစ္စ
နဲ့
ဒီကိစ္စပေါ့လေ။အဲ့ဒီဟာအဲ့ဒါတွေနဲ့ပတ်သက်ပြီးတော့တင်တန်းတက်တယ်ဆိုတော့ဟိုအဓိကအဲ့လိုတင်တန်းတွေမှာဘယ်လိုအကြောင်းအရာတွေကိုအဓိကသင်ကြားပေးပါလဲ
။ကျွန်တော်ဒီအပိုင်းမှာတော့ building အပိုင်းမှာတော့အကြောင်းအရာကဘာလဲဆိုတော့ gas နဲ့ပတ်သက်တာ၊ steam နဲ့ပတ်သက်တာဒါတွေကိုစိတ်ယုံမှုရှိမှရှိအဲ့ဒါတင်ကြပေးတယ်အဲ့တင်ကြပေးတဲ့အပိုင်းမှာလည်းပဲစိတ်ယူရတဲ့တပြိုင်နဲ့သူတို့မှစင်စာတွေတက်ထားခဲ့တယ်တက်ထားစင်စာအလန်းနေထားမြည်တော့တာပဲအလန်းမြည်ပြန်ဆက်ကအော်တိုမက်တစ်ရက်သွားတယ်ဆက်တီအလုံးအော်တိုမက်တစ်အကုန်ရက်သွားရက်သွားတဲ့တပြိုင်နဲ့ဟေးဘာဖြစ်တာလဲ emergency close လို့ပါအကုန်ရက်တဲ့တပြိုင်နဲ့ဘယ်ရဖြစ်တယ်အဖြေချလိုက်ကနောက်ဆုံးညီကုန်းချုပ်မှဒီဟာ C ရဲ C ယူတယ်လို့ပေါက်တယ်လို့တခါ C ရ line လွဲသွားတာလို့ C ရအရန်အကြီးကောသွားတာလို့ gas ကနေယူသွားတာလို့ gas ပြည့်ပြတာလို့ဖတ်တဲ့ပြင်မျိုးစုံအဲ့ဒီမှာကျွန်တော်တို့ကပြဿနာရဲ့ဈေးမြေကိုသွားတွေ့တော့တာပေါ့နော်အဲ့ဈေးမြေရောက်တော့မှကျွန်တော်တို့ကိစ္စပြီးတော့တာပေါ့
ရေနဲ့ပတ်သက်ပြီးတော့ဒါတင်တန်းတက်ရတယ်ဆိုတော့အဓိကအဲ့ဒီမှာရောဘာတွေကိုတင်ပေးပါလဲ
ရ ये गा रो ठुए ठु रों बाओ ये गा रो तो लन आ नी सिटी आ नी वन आ रो वाडा हो जनो रो आ नी एई मा अपार्टमेंट नी मा तों ने तों बी अपार्टमेंट नी वाडा ब्यान ठ्वट दे ठ्वट तो आ यी दू री आ चाओ म्यो म्यो चाओ या या दी उरु जान डान चाओ दबाओ बे डान चाओ यी री आ नी श्यान ला लो छिन आई बैक फ्लो आ नी एई नी मा ब्यान सी डट दे आई ब्यान सी डट हा हो जनो रो आ वाडा बैक ब्यान म सी आओ सो बी रो आई मा क्लो दी टुकु डट दे वो नो
ဆိုတော့ဥမာအဲ့လိုကြောင်းနေပါကြီးတက်တဲ့ခါမှာရောဘာသာစကားအခက်အခဲတွေပါရောဟိုဘယ်လိုကြော်လွားခဲ့ပါလဲ
။ဩတခါတချို့မသိတဲ့ဟာတွေတော့ကျွန်တော်မီနီနေရှိတာပေါ့နော်မသိတဲ့မီနီနေကြီးရင်ကျွန်တော်တို့တခါပြန်ပြီးတော့ဒီရှင်းနေပြီးပြန်လှမ်းပေါ့နော်။နောက်ခါတခါအနားရှိတဲ့ပေါင်မိတ်ဆွေတို့ရောက်မေးပေါ့။သူကနေပြီးတော့ရှင်းပြပေါ့။သူ့ရဲ့တေးဥပြရှင်းပြမှုနဲ့ကျွန်တော်ဩဒါဒီဒီနဲ့ဒီပစ္စည်းကိုဒီလိုခေါ်ပါလားဒီနေရာကိုဒါဒီလိုသုံးပါလားဆိုတော့အသုံးနှုန်းလေးတွေကတော့လုပ်ငန်းဆောင်ရဲ့အတွေ့အကြုံရဲ့ဘေးရဲ့ပတ်ဝန်းကျင်ရဲ့အကူအညီမှုနဲ့ကျွန်တော်တို့ကတိုးတက်ယူရတာပေါ့နော်
။တင်နန်းတွေဝါတွေပြီးသွားတဲ့အခါမှာရောကိုကဒီလုပ်ငန်းကွင်ထဲကိုဝင်ဖို့အတွက်ကြတော့အဆင်ပြေရဲ့လား
အဲအဆင်ပြေပါဘူးလုပ်ငန်းကွင်ဝင်ဖို့ရန်အတွက်ကျွန်တော်တို့ဆံမွေးတွေဖြေရတယ်အင်တာဗျူးရတယ်ဆံမွေးတွေဖြေအင်တာဗျူးပြီးတဲ့အခါမှာအလုပ်တစ်ခုရော့တော့ရောဆိုပြီးတော့ပြေးလိုက်တဲ့အခါမှာကျွန်တော်တို့အဲ့လုပ်ငန်းဆောက် run တဲ့အခါမှာတော့အခက်အခဲတွေရှိတယ်ပေါ့ပစ္စည်းလေးတွေတချို့ဟာဆက်ပစ္စည်းဆိုလို့ရှိရင်ဥပမာရှီတာဆိုရင်လည်းရှီနဲ့ပတ်သက်တဲ့ဟာတွေမှာတခုကအပမှန်တစ်ခုနဲ့တခုရှိမတူဘူးပေါ့ကျွန်တော်တို့တင်ထားတဲ့ဟာကျွန်တော်လေ့လာထားတဲ့ပုံစံတစ်မျိုးလုပ်တွေတွေ့နေတာတစ်မျိုးပေါ့ဒီဇိုင်းလေးတွေကွဲတယ်အနိထားလေးတွေကွဲတဲ့အလွာတွေရှိပါတယ်အခက်အခဲတွေရှိပါတယ်ဒီလိုပဲဆန်တော်ဝေါ်နဲ့လုံရင်တခါချို့မနိုင်တဲ့ခါလဲစားပစ်ကိုအကူကြီးတောင်းတော့စားပစ်ကနေလာရှင်းပြတော့မှာဩဒါဒီရပါလားဒါကဒီလိုပါလားဆိုတော့အဲ့တော့မှကျွန်တော်တို့သဘောပေါက်သွားတာပေါ့စားပစ်အကူကြီးတောင်းတဲ့ခါစားပစ်ကလာပြပြီးတာကျွန်တော်တို့သိထားတဲ့ဟာပြန်ပေါင်းလိုက်တော့မှကျွန်တော်ကလုံမကအစီပြို့တဲ့တိုးတက်မှုတွေအဲ့ဒီအပိုင်းတွေကျွန်တော်တို့ကဖြတ်သန်းခဲ့ရတာပေါ့
ဆိုတော့အထူးသဖြင့်တော့နယူးယောက်လိုနေရာမျိုးမှာကဒီနိုင်ငံတကာကလူပေါင်းစုံနေဆိုတဲ့အခါကျတော့ဟိုအခုလိုလုပ်ငန်းဝင်တဲ့အခါမှာကိုယ်ကလည်းပဲဟိုအရန်ကြီးဒီဘာသာစကားအရာအခက်အခဲတွေဝါတွေလည်းရှိရဆိုတဲ့အခါကျတော့ဒီလုပ်ငန်းဝင်မှာရောကိုယ့်အပေါ်ဘလောက်ထိအောင်နားလည်မှုပေးပြီးတော့ဖေးဖေးမမနဲ့လက်တွဲပြီးတော့ခေါ်ပါလေ
။ဩကျွန်တော်တို့ထက်လူကြီးတွေကတော့တော်စိတ်ရှိကြပါလေ။ကျွန်တော်တို့လက်တွဲခေါ်တယ်မင်းဒါအားမငင်နဲ့စိတ်ဆက်မကြနဲ့ဒါတူတူရှိတယ်ဒါတူတူရှိတယ်မျိုးမျိုးရှင်းပြကြိုးချောင်းရှင်းပြတယ
်။ဒီလုပ်ငန်းဝင်တွေကိုရောဘလို့စပြီးတော့ဝင်ရောက်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်ဗျ
။ဟုတ်ကျွန်တော်ကတော့ဟိုအမေရိကန်ကိုကိုရီးယားနေတဆင်ရောက်လာခဲ့တာပေါ့နော်။ကိုရီးယားနေပြီးတော့မက္ဆီကိုနေပြီးအမေရိကန်ရောက်လာခဲ့တာပေါ့နော်။အမေရိကန်ရောက်တော့ရောက်ရောက်ချင်းပါပဲဒီဆော့လိုရီလုပ်ငန်းကိုကျွန်တော်စအခြေချခဲ့တယ်ပေါ့အဲ့တော့သူတို့ကတော့ကျွန်တော်ရောက်တဲ့နေရာကကယ်လီဖိုးနီးယားရောက်တယ်ကယ်လီဖိုးနီးယားကလည်းဒီလုပ်ငန်းနဲ့ပတ်သက်တာကျွန်တော်ကိုတန့်ပြီးတော့စကားဆက်ပြီးတော့မေးတော့ကျွန်တော်ဟာဒါငါလုပ်တတ်တာလည်းလက်စအဝါပေါ့ပြင်ခိုင်းတယ်ပေါ့ကျွန်တော်ပြင်ပေးလိုက်တယ်ပေါ့သူတို့ပြင်ခိုင်းတဲ့အဝါပေါ့ရေခဲသက်တာပြင်ခိုင်းတယ်ရေခဲသက်တာပြင်ပေးလိုက်တယ်အဲယားကွင်းပြင်ခိုင်းတဲ့အဲယားကွင်းပြင်ပေးလိုက်တယ်ပြင်ပေးလိုက်တဲ့နေပတ်သက်ပြီးတော့အာမင်းတော်တော်လောက်တက်ခိုင်းတယ်ဒါနဲ့အဲ့ဒါနဲ့ကျွန်တော်ဟိုကျွန်တော်သွားတဲ့ခရစ်ယာန်ဖျားကြောင်းကြီးရခေါမုံမိုးမလုံတာကိုကျွန်တော်ခေါ်ပြတော့ကျွန်တော်ပြင်ပေးလိုက်ပါပြင်ပေးတော့အာသူတို့တော်သဘောကျသွားအဲ့ရစားပြီးဒီလုပ်ငန်းပေါ်ရောက်ချမိတယ်ပေါ့
နေ့စဉ်လုပ်ငန်းတွေမှာဘာတွေလုပ်ရလဲဆိုတာလည်းပြောပြပေးပါအောင
်အစားအုပ်တစ်ခုလုံးကိုကျွန်တော်ကတာဝန်ယူအဒီအပမဲ့တစ်ခုလုံးကအခန်း80နီးရှိတယ်ပေါ့နော်အခန်း80နီးရှိတဲ့ဟာကိုတယောက်တည်းတာဝန်ယူရတယ်ပေါ့ကျွန်တော်ကဒီအခန်း80တဲ့မှာအပြင်ကရောဟာမိုးဆောင်းလို့အေးတယ်ဆောင်းလို့အေးလို့ရှင်အေးအထဲမှာတကားကလုံအောင်ပေးရတယ်သူတကားလေးဖုတ်မိစကားရပြောရင်တော့မဟေးမပြောကြနဲ့ဟေးဒါမှအခန်းအပြင်ကအေးအတွန်းဝင်လာလို့ရှင်အတန်းထဲမှာရှိတယ်အပြင်ကအေးအတွန်းနန်းထဲမှာရှိတယ်ဒီကိုကြီးမူလေးဆက်ဆုပ်တော့နန်းမှာရှိတဲ့စီးတွေပွတ်တက်လာတယ်အဲ့တော့ကျွန်တော်တို့ဒီလက်မခံဘူးပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးလည်းထိန်းရတာပေါ့အပမဲ့မပြင်ရပျက်စီးတယ်ပျက်စီးတဲ့ဟာကိုမြန်ပြီးအောင်ပြင်ရတယ်တချို့လည်းအနှေးပြင်ရတချို့လည်းအမြန်ပြင်ရတယ်ပေါ့နော်အပျက်စီးဟိုမူတည်ပြီးပြင်ရတာပေါ့ဒါမှလည်းအပမဲ့ကရှိရက်တင်နိုင်မှာဟုတ
်အခုဒီအလုံးမှကြာတော့ကိုတယောက်တည်းပဲတိုင်ငံလောက်တာလားတခြားသူတွေရောပါပါသေးလား
တော့ဘီလ်ဒင်းဖွဲ့စည်းတိဆောက်ပုံပြေးသွားရင်လောရကန်လွယ်ပါတယ်ဘီလ်ဒင်းဖွဲ့စည်းတိဆောက်ပုံလည်းမပြေးသွားဘူးမပြေးသွားတဲ့ခါကျတယောက်တည်းလောရတာပေါ့နော်ပြေးသွားဖို့ရန်တော့ကဘာသာစပထမစူပရီဒန်ဆိုတဲ့စူပါဆိုတာလက်ရှိကျွန်တော်အနေထားပေါ့နော်အဲ့ဒီနောက်မှာအစ်စတန့်စူပါဆိုတာရှိရတယ်ဒါလည်းကျွန်တော်တို့အပမဲ့အနေနဲ့ကျွန်တော်တို့ကြမပေးနိုင်ဘူးပေါ့အဲ့ဒီအောက်မှာ maintain နဲ့ carbon tree ဆိုတာလည်းရှိတယ်အဲ့ carbon maintain နဲ့ carbon tree လည်းကျွန်တော်ပါမယ်မပေးနိုင်ဘူးဒါလည်းကျွန်တော်လုပ်ရတာပေါ့နောက်တစ်ချက်ကတခါထပ်ပြီးတော့ helper ဆိုတဲ့အကူဖြစ်တဲ့ porter ကိုလည်းကျွန်တော်တို့မပေးနိုင်တော့အဲ့ဒီလုပ်ရကျွန်တော်လုပ်ရတာပေါ့တကယ်လို့ facility တွေပုံပြည့်သွားတယ်ဆိုတော့လောကကိုင်းအလန်းလည်းအရန်လွယ်တယ်ပေါ့
တယောက်တည်းနဲ့လုပ်ရတဲ့အခါကျတော့လုပ်ငန်းကတွင်ကျဲလား
အော်လုပ်ငန်းတွင်ကျဲလားဆိုတော့လုပ်ငန်းရဲ့ဟိုပေါ့ထိုင်းနေဟိုအနှေးမြန်ကြည့်တော့တချို့နေရာကြတယ် AC ပြင်ရတချို့ကြတယ်အမြန်ပြင်ရတာပေါ့နော်ကျပေးမှမှုတော့ရှိပါလေအခက်ခဲတော့ရှိပါလေဒါပေမဲ့ကိုကျွမ်းနေတဲ့လုပ်ငန်းရယ်ကိုဒီဥတျောက်ထဲလောက်ရတာဆိုတော့စိတ်ချမ်းသာမှုနဲ့ဖြည့်ယူရတာပေါ့နော်တကယ်လို့အလိုလောက်ငယ်သားမရှိတော့မကောင်းဘူးလားကောင်းတာပေါ့သူလောက်ငယ်သားကြီးလောက်ငယ်သားနားလည်ရင်ကောင်းတယ်လှုပ်တာရင်ကောင်းတယ်ကြိုးစားရင်ကောင်းတယ်မကြိုးစားနားမလည်းမလှုပ်တော့ဘူးသူ့တည်းကစိတ်ဆင်းရတာပေါ့နော်အဲ့ဒီဘိုင်းတော့ရှိရတာပေါ့
ဆိုတော့ဥမာခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမေရိကမှာအခုနေထိုင်လုပ်ကံရတဲ့ဟိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်အနေနဲ့အားရကျင်းနေရလား
အားလားအားရပါလေကျင်းနေမှုရှိပါလေကိုကဒီလိုလုံးမှလည်းကို့မိသားစုအားလုံးကိုကို့မိကိုကြတာဆိုတော့မိသားစုကိုကိုထောက်ပါတာ
သူတော်ဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အခုတခါတော့တောက်ချာနေညာဘက်ပတ်စင်ကဏ္ဍတွေကနောက်ဆုံးတစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတာကိုပြောပြပေးပါပါမြစ်စင်ကျုံနေရတဲ့ရေကြီးရေရှမ်းမှုအတွက်မြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့သစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘာဝပေါက်ပင်တွေရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေကဘယ်လောက်ရှိတလဲဒီမြို့နားမှာကရေကားဓာတ်တွေဘယ်လောက်ရှိတယ်ရေကားဓာတ်တွေကဟိုလွှတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းတွေရဲ့ဇောင်းတွေကဘယ်လိုရှိတလဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရွှန့်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘယ်လိုလဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြာကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့သမိုင်းအရာဘိုးရေကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘယ်လိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုံထဲနေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့အဆုတ်ဆုံးမှုကဘယ်လောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဒီ Houston က Galveston တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရဘောင်းနေရေကာတာတွေရေတုံလောင်နေအရာတွေကံတွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကမြေထိန်းကံပေါ့သူကရေကားဓာတ်အသေးစားလေးတွေရေထိန်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာရီအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထိန်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနှဲသွားစီရပေါ့နော
်ရေကြီးတဲ့အန်တဲကာကွယ်ရမှာမြို့ရွာတွေရဲ့တိချောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ရွှေထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးတချာကြီးရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခတဲ့ပုံလမ်းမှာပါတယ်နောက်ပြီးတော့ရေစင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုစင်းလို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဝေါကနေစတခါဆင်းသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ွယ်မယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တဘာဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာကသူကကောက်ွယ်ပေးတယ်မြေနှိမ့်ဒေတာမှနေတဲ့လူတွေဆိုရင်ပင်နေခြုံတွေကိုပိုဆိုင်ပါလို့ပြောရမယ်ဆိုဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်နေခြုံတွေမြက်တွေကခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျူးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုတ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ်
အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာမြေမြောင်းတွေ၄စီးမြောင်းတွေကအမှိုက်တရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးဘာဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ရေမြောင်းကြီးတွေကအမှိုက်တရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနတ်နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးချီတယ်လူတွေကိုရေးချီရတဲ့စိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပ ြည်သူတွေကိုနော်တတိပေးနိုင်ဖို့အခုအချိန်မျိုးတည်နိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေကြီးနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမျိုးကြီးတွေအတွက်ရေကြီးတဲ့အန်ဒီယကာကွယ်ဖို့အတွက်ဘာတွေလှုပ်တင်ပါသလဲ
အဓိကလှုပ်တင်တဲ့အတိအချက်ကတော့လွှတ်တော်အပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသကိုခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်စရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုလို့ရှိစေအဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှတ်မှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိချာချာငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်။နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရယ်မြေပုံလည်းပေါ်ဖို့လိုပါတယ်။ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုရယ်ဟို flood map ပေါ့နော်။ရေကြီးရင်ဘလို့စီးကြမယ်ဆိုရယ်ရှိဖို့လိုပါတယ်။နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်လားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုရယ်ဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်။နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့မတန့်ရှင်းတာတွေဖြစ်နိုင်တယ်။ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြေဩဇာတွေစတာတွေနဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်။မိုက်ကအစာလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မယ်ဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်။
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါ်ခင်မျိုးသက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေတောက်ချာနေညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တခြင်းတောင်းခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေလဲစာရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook စာမျက်နှာကနေလဲဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုဖုန်းဆက်ပြီးတော့ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-300-382-999လေးဖြစ်ပြီးတော့ဖုန်းနံပါတ် fax နံပါတ်ကတော့1-300-382-999ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။နောက်ထပ်ထိပ်သီးတွစ်ဆုံဆွေးနွေးမှုတွေနှစ်ဖက်စလုံးအသင့်ရှိနေကြောင်းလည်းပြောခဲ့ပေမဲ့တွစ်ဆုံမှုတင့်တော်တဲ့ခြေနေကောင်းတည်းရဲ့ဖြစ်ဖို့လိုအပ်ကြောင်းလည်းရုရှားသမ္မတကပြောခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲကာလ2016ဇွန်လထဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလာရီကလင်တန်အထိနာစင်မဲ့တရင်ချက်လက်တွေပေးမဲ့ရုရှားရင်းနဲ့အဲ့ဒီခြေနေကရီပပ်ဘလစ်ကန်ပါတီသမ္မတလောင်ဒေါ်နယ်ထရန့်ရဲ့သားဖြစ်သူပါဝင်စီးပွားရေးဖွဲ့တွေနဲ့နယူးယောက်မြို့ကထရန့်ဟိုတယ်မှာတွေ့ဆုံမှုကိုသူ့အနေနဲ့သိမှတ်ထားတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲညင်းလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ထရန့်ကကြိုသိထားတဲ့အကြောင်းသမ္မတထရန့်အတွက်အချိန်တကြာကြိုးဆောင်ပေးခဲ့မှုတွေရှင်းနေမိုက်ကယ်ကိုဟင်းရဲ့ပြောဆိုချက်ကို CNN သတင်းဌာနကဖော်ပြခဲ့ပြီးနောက်မှာပဲတားဖြစ်သူထရန့်ဂျူနီယာနဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးသူ့အနေနဲ့မသိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါမြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တယ်ဆောင်လာတဲ့ကျွမ်းကျန်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာကျဆင်းသွားတဲ့အမေရိကန်စစ်တီတွေဖြစ်တဲ့ကြောင်းသမ္မတအင်ပြီတော့မနေ့နောက်ပိုင်းကပဲကြေညာချက်ထုတ်ပြန်အတည်ပြုလိုက်ပါတယ်။အမေရိကန်ကျဆင်းစစ်တီတွေရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆမ်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆွေးမြို့တော်အနီးကအိုဆန်လီတာစကန်ကိုထွက်ခွာလာပြီးတရားဝင်လွှတ်ပြောင်းတဲ့အခမ်းအနားကိုလည်းအောက်ဟူလာတရနေ့တောင်ကိုရီးယားလီတာစကန်မှာကျင်းပမှာဖြစ်ကြောင်းကြေညာချက်ကဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကားသမားအောင်အမရန်ခန်ဦးဆောင်တဲ့ပါတီကအနံ့ရသွားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်မှာအများစုဖြစ်အနံ့မရတဲ့အတွက်အနံ့ရပါတီအနေနဲ့ညွန်ပေါင်းအစုအယဖွဲ့စည်းဖို့လိုအပ်နေတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ကြနေညာဘက်အစည်းအဝေးကို line to meter 25 line to meter 31 line to meter 51 နဲ့ line to meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Welcome to the